ယူကရိန်းမြို့တော်ကီယက်ရဲ့ရှင်းရှင်းကောင်းနေရာတွေကိုရုရှားတပ်တွေကလက်နက်ကြီးတွေနဲ့တိုက်ခိုက်နေချိန်မှာပဲယူကရိန်းနဲ့ရုရှားကိုယ်စားလှယ်တွေဟာတနင်္လာနေ့ကဇရုထချင်းမြို့ငင်းငယ်ရှင်းနေပွဲလုပ်ခဲ့ကြပါတယ်။ဒီရှင်းနေပွဲကိုအရင်သုံးချိန်တုန်းကလိုယူကရိန်းရဲ့အင်္ဂလိပ်ဘဲလာရုစ်မှာကျင်းပတာမဟုတ်ဘဲအွန်လိုင်းကနေပြုလုပ်ခဲ့တာဖြစ်ပြီးဒီကနေ့အင်္ဂါနေ့မှာလည်းရှင်းနေပွဲကိုဆက်ပြီးကျင်းပဖို့ရှိပါတယ်။ယူကရိန်းဘက်ကကိုယ်စားလှယ်ဖြစ်တဲ့ယူကရိန်းသမ္မတအကြံပေးမိုက်ခဲလိုပိုတိုရက်ကတော့ဆက်သွယ်ရေးချက်ခဲတွေနဲ့ဆက်လုပ်နေတာဖြစ်ကြောင်းရှင်းလင်းပွဲအတီး Twitter ကနေပြောပါတယ်။ရုရှားဘက်ကသူတို့ရဲ့အဆူပြည့်ချက်ကိုတိတိကျကျနားထောင်ခဲ့တာဖြစ်ပြီးအပြည့်သဘောဆောင်တဲ့ရှင်းလင်းမှုကိုဆက်လုပ်လာတာတွေ့ရတယ်လို့ပြောကြပြီးတနင်္လာနေ့ကတော့ရှင်းလင်းပွဲတိုးတက်လာဖို့အတွက်ညှိနှိုင်းခဲ့တာဖြစ်ပါတယ်။တနင်္လာနေ့ကကီယက်မှာအထက်6တပ်ပါလူငယ်အဆောက်အဦတစ်ခုဘုံးထိမှန်ပြီးလူငယ်စုံတစ်ဦးတေဆုံးခဲ့ရတယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်။ရုရှားတပ်တွေရဲ့တိုက်ခတ်မှုကြောင့်ကီယက်ကလင်းရင်ဆက်ရုံတစ်ခုကိုပါထိမှန်ခဲ့တာကြောင့်မိအကြီးကျယ်လောင်ကျွမ်းခဲ့တယ်လို့လည်းပြောပါတယ်။ယူကရိန်းနိုင်ငံထဲမှာတိုက်ခတ်နေတဲ့ရုရှားရဲ့ထိုးပေါက်ဝင်ရောက်မှုတွေလှောင်နှင်းနေသေးတယ်လို့အကြီးအကဲအမေရိကန်ကာကွယ်အရာရှိတူကပြောကြားနေချိန်မှာတနင်္လာနေ့ကရုရှားနဲ့ယူကရိန်းတို့ထပ်မံဆင်းနေကြတာဖြစ်ပါတယ်။တချိန်ထဲမှာပဲအမေရိကန်အစိုးရကယူကရိန်းနဲ့သူ့နိုင်ငံပေါ်လင်းမပြန်တောင်းအောင်တတ်မှတ်ပေးဖို့အကြမ်းချက်ကိုလက်မခံနဲ့တည်ချခဲ့တာပါ။ဒါပေမဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာယူကရိန်းစစ်တပ်အတွက်စစ်ပညာနဲ့လက်ကျင်ဆိုင်ရာအကူအညီပေးဖို့အတွက်ဒေါ်လာ300ခန့်ချထားပေးခဲ့ပါတယ်။